တဲ့ဒဏင်းငွေနေနေတော့ကကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်ဖားကန်စတဲ့မြေနိတ်နေရာတွေမှာရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပါတယ်။တောင်းနဲ့ချီတဲ့ဒေသခံတွေရေဘေးကျရောက်ခဲ့ရပါတယ်။ဒါပေမဲ့ရေဘေးတင်းတဲ့ပြည်သူတွေကိုကယ်ဆယ်ရေးအင်အားလုံလောက်မှုမရှိဘူးလို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ပရာဟိတအသင်းတွေကပြောပါတယ်။မြစ်ကြီးနားဝိုင်းမော်မှာရေကြီးခဲ့တဲ့နေရာတွေမှာဒီကနေ့မနက်အစောပိုင်းကနေစပြီးတော့ရေရတော့တဖြည်းဖြည်းပြန်ကျလာနေပြီလို့ဒေသခံတွေကဆိုပါတယ်။ဒါပေမဲ့လက်ရှိမှာတော့ဘင်္ဂလားပင်လယ်အော်မှာမုတ်သုံးလေးအကောက်နေပါတယ်ဒါကြောင့်နောက်ထပ်နှစ်ရက်အထိမိုးဆက်များနိုင်တာကြောင့်ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းမြေနှိမ်ပိုင်းရပ်ကွက်တွေမှာနေထိုင်တဲ့သူတွေဘေးကင်းတဲ့နေရာမှာတင်းရှောင်နေသင့်ပါတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးပါတယ်
။လက်ရှိရောမိုးတုံတွေကတော့ဒီကနေ့ပင်လယ်မှာအကောက်နေပြီနော်။အကောက်နေတဲ့အကြောင်းကိုဒီနေ့နဲ့အထက်ပိုင်းကနေတော့ကချင်နယ်စကိုင်းတိုင်းကနေချက်ပိုင်းတော့နောက်နေ့တော့တော့ဘုံနည်းနည်းလေးရနိုင်မယ်မိသားစုရောရှိတယ်။အဲဒီတော့ဒါမြစ်နားမှာတော့လေကျနေပြီကျနေအဲဒီဆက်ပြီးတော့ကြာသွားမယ်ဆိုတာရှိပါတယ်။ဒီကနေ့အချောင်းနဲ့ချင်းချင်းလေးတချောင်းမှာတော့တက်ပင်းနေနေအခုဒီလူရတယ်မှာပေါ့နော်။ဆိုရင်မှရောက်သွားနိုင်တဲ့နေရာမျိုးလေအဲ့လိုမျိုးကြာမယ်ဆိုရင်လည်းမနာဆက်သွားနိုင်တဲ့နေရာမျိုးရှိပါတော့။အဲ့ဒီကြောင့်ကဒီကတော့ဂျန်နဝါရီမှာရှိနေတဲ့ဒီနေရာရေတက်တာဆက်ပြီးတဲ့နေရာမှာတော့ခဏတော့ရှောင်လို့ရပါတော့။တော့လည်းတော့ဒီဒီပင်းနေနေရာမှာဖိတာနေတာဒီနေရာပေါ့နော်။အဲ့တော့တော့သူကဆိုရင်မှတ်ချက်မှာပြန်နေတာဒီကြာပြီနဲ့ဟိုအလုံးစုံကြာတော့ဘူးသူကသူ့ရင်မှတ်ချက်မှာနေနေတော့အချို့ရက်ကွက်တွေရေဝင်နေတဲ့အနေအထားဖြစ်နေတော့ဒီကျန်ပြီးရနေတာဖြစ်နေတယ
်ရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အတွက်ဝိုင်းမော်မြို့နယ်အေယာဝတီမြစ်အနီးတစ်ဝိုက်မှာရှိတဲ့စစ်ရှောင်းစခန်းတွေရေနစ်မြုပ်ခဲ့ပါတယ်ရေပြန်ပြီးတော့ကျလာတဲ့အချိန်မှာတော့ယာယီတဲအိမ်လေးတွေနဲ့တန့်စင်ကန်းတွေရေထဲကိုမျောပါသွားတာကြောင့်အစ်စ်ပြန်ပြီးတိဆောက်ဖို့ငွေကြေးအခက်အခဲဖြစ်နေလို့အရေးပေါ်အကူအညီလိုအပ်နေပါတယ်လို့နောင်ချင်းစစ်ရှောင်းစခန်းတာဝန်ခံက VOA ကိုပြောပါတယ်
ကျွန်တော်တို့ကင်ဒီနှစ်ခုရေမြုပ်တာပေါ့နော်ကျွန်တော်တို့ကကင်မြစ်ပြင်းသားမှာရေမြုပ်တာညစင်နိုင်ကနေတော့ရေတော့ကျသွားပြီဒါပေမဲ့အင်တာလေးကအခုတော့မျောပါသွားတယ်ဟိုရှဲတာလေးပေါ့ဟိုအဆောင်လေးတော့ခေခုတော့မျောပါသွားတယ်စစ်ဆောင်လေးကိုကျတော့အပြားချောင်းမှာထားတာအဲအပြားချောင်းမှာရေကြီးလာတော့တခါလဲအားထက်ကချောင်းကိုပြန်ချွေရလိုက်ရတာပေါ့150လောက်ရှိတယ်150ကလေးတွေပါတယ်မဆောင်ဆွမ်းတွေပါတယ်အသက်ကြီးတဲ့လူတွေပါတယ်ဟိုလေချက်နေတဲ့လူတွေပါတယ်အမျိုးမျိုးပေါ့
နောင်ချင်းနဲ့လပန်းစစ်ဆောင်စခန်းတွေမှာလူဦးရေက150လောက်ရှိပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကလေးကနေစလို့ရေဘေးတင်းလို့နီးစပ်ရာစာတင်ကြောင်းတွေမှာပြောင်းရွှေ့ထားရတယ်လို့ဆိုပါတယ်။အဲ့ဒီအထဲမှာလူမမယ်ကလေးငယ်တွေအသက်ရွယ်ကြီးရင်တဲ့သူတွေနဲ့နေမကောင်းမကျန်းမာသူတွေအများအပြားရှိနေပြီးတော့သူတို့အတွက်ဆေးဝါးနဲ့စားရည်တောက်ရည်အကူအညီတွေကအရေးပေါ်လိုအပ်နေပါတယ်လို့စစ်ဆောင်စခန်းတာဝန်ခံကပြောပါတယ်။ကချင်ပြည်နယ်မှာ2004ခုနှစ်တုန်းကမြစ်ကြီးနားဝိုင်းမော်ဘက်မှာရေကြီးရေရှမ်းမှုတွေကြုံတွေ့ခဲ့ဘူးပေမဲ့ဒီနှစ်2024လောက်ဆိုးဆိုးဝါးဝါမကြုံတွေ့ခဲ့ကြရဘူးလို့ပြောပါတယ်။ကချင်ပြည်နယ်မှာတည်ရန်ဇာတာထုတ်လုပ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာနေတာလို့ဒေသခံဖြစ်တဲ့စစ်ရှောင်းစခန်းတာဝန်ခံကအခုလိုပြောပြပါဗျာ။တော
်တော်လေးတော့ဒီခါတော့ရေတော့ကြီးရဲ့ပျက်စီးပေါင်းဆက်စီးတော့ရ။ဒါလို့အနာဖိင်းကြီးကတော့ပို့ဆိုးလာပေါ့ဒီမိုကရေစီချစ်မှကျတော့တို့ရွှေတူးလာတွေတိခုတ်လာတွေကျတော့နည်းနည်းကြောရင်နည်းနည်းရက်တယ်ပေါ့ခုဒီနောက်ပိုင်းအနာဖိင်းကြီးတော့ကျတော့ဒီမှာကြောလို့မရတော့ဘူးတို့မှာသရုပ်တွေတိခုတ်တာတစ်ပိုင်းဒီမှာတိရှူပြောဆိုင်လာကတစ်ပိုင်းဒီမှာတို့ရွှေတူးလာတွေအနာဖိင်းကြီးနောက်မှာအောက်ပိုင်းကအညာဒီတော့တော်လေးမှာရှိသူဒီမှာသဘာဝပတ်ဝန်းကျင်ကကိုပြစ်စီးသွားပြီးမှအဲအကြောင်းလေးတွေ့ဖြစ်နိုင်ပါလေ
တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတဦးကတော့စစ်ကောင်စီလက်ထက်မှာအထင်းကိုမဲ့လာတဲ့ရွှေတူဖော်မှုနဲ့မြေစည်းလွှာပျက်စီးမှုတစ်တော်ပြုံးတိမှုတွေကြောင့်အခုလိုမျိုးတဘာဝဘေးဒဏ်ကိုကြုံတွေ့နေရတာလို့ဆိုပါတယ
်မြေဆုံရေကတာအဲ့ဒါရေအားလက်ရှိစီမံကိန်းကြီးဒီပေါ့ကိုပြတော်ရမြားကြီးခုတ်ချင်းနဲ့တော့ကြောင့်မို့အဲ့ဒါတစ်ချက်ထုတ်တယ်နော်အနာတင်းရဲ့နောက်ပိုင်းမှာဆက်ရံပြားကြီးနဲ့ရွှေတူးတဲ့တော့ကြောင့်မို့လေအဲ့ဒီမချက်ကြောင့်ကြီးရေချီအားကအကာမရှိတော့ဘူးတခါတည်းမြင်ကျနာမျိုးကိုတခါတည်းဝုံကဲကျေးတော့တာအဲ့ဒါကြောင့်ဖြစ်တာကဘာနေရာအကာမရှိတော့ဘူးရေကွာပဲရှိတဲ့ခါကျတော့တခါတည်းရေကရုံးဆိုတာနဲ့မြင်ကျနာသားမြောက်တယ်ခါတိုင်းဆိုတော့မြင်ကျနာအဲ့လိုမျိုးသားမြောက်ဘူ
းဂျုံလာတယ်မှာတော့ပန်ဝါမြို့နယ်မှာရှိတဲ့မြေရှားတတ်ထုလုတ်ကွက်မြေပြိုကျမှုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်အဲ့ဒီမြေပြိုကျမှုမှာတော့လူ10ခန်းလောက်သေချေပျောက်ဆုံးခဲ့ရပြီးတော့အခုချိန်ထိအလောင်းတွေအလုံးလုံးဝပြန်မတွေ့သေးဘူးလို့လုံခြုံရေးအရာအမည်မဖော်လို့တဲ့လုံသမားတူက VOA ကိုပြောပါတယ်အခုလိုမျိုးရွှေနဲ့ဓာတ်တထုတူဖော်မှုတွေတ ဒီတော့ထုတ်လုပ်မှုတွေကြောင့်ကချင်ပြည်နယ်ရဲ့နေရာအနှံ့မှာတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေနဲ့ကျဉ်းဆိုင်ကြုံတွေ့နေရပါတယ်လို့ဒေသခံပြည်သူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့သူတွေကထောက်ပြနေကြပါတယ်ရှင်။